မေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်ဒူဝင်းကြီးချုပ်လီယူဟီတို့တွေ့ဆုံဆွေးနွေးခဲ့ကြောင်းသမ္မတအင်မြူကအတည်ပြုချက်ထွက်လာခဲ့တဲ့နောက်ပိုင်းမှာကျက်သပရင်းနေကတော့သမ္မတထရမ့်ကတရုတ်နဲ့ကုန်သွယ်ရေးဆိုင်ရာခက်ခဲတဲ့ညှိနှိုင်းမှုတွေမှာပါဝင်လာခဲ့တာပါ။ကမ္ဘာအင်အားကြီးနိုင်ငံနှစ်နိုင်ငံကြားကုန်သွယ်ရေးဆိုင်ရာအဆင့်မြင့်အရာရှိတွေရဲ့ဒုတိယကြိမ်ဆွေးနွေးညှိနှိုင်းမှုကိုကျက်သပရင်းနေမှာစတင်ခဲ့တာဖြစ်ပြီးလွန်ခဲ့တဲ့သတင်းနှစ်ပတ်တုန်းကတော့ပထမအကြိမ်ဖြစ်တဲ့ဘေကျင်းမှာဆွေးနွေးပွဲစတင်ခဲ့တာပါ။တရုတ်ဒူဝန်ကြီးချုပ်နဲ့မတွေ့ဆုံခင်မှာသမ္မတထရမ့်ကအမေရိကန်နဲ့တရုတ်တို့ကြားအရင်ကရထားတဲ့သဘောတူညီချက်တွေကိုလုံးဝမနှက်တကြောင်ထပ်ပြီးတော့သတင်းတောက်တွေကိုပြောပါတယ်။ဒီကုန်သွယ်ရေးသဘောတူညီချက်တွေကအမေရိကန်ပြည်ထောင်စုတပ်နှစ်ပေါင်းများစွာဆောက်ရုပ်စီခဲ့တဲ့ဆိုးရတဲ့သဘောတူညီချက်တွေဖြစ်ကြောင်းနဲ့ဒီအတွက်တရုတ်ကိုအပြစ်မတင်မဲ့အရင်အမေရိကန်ခေါင်းဆောင်တွေကိုသာအပြစ်တင်ကြောင်းနေတိုအတွင်းမှုချုပ်ရန်စတိုတန်ဘတ်နဲ့ဆွေးနွေးပွဲမတိုင်ခင်သတင်းတောက်တွေကိုသမ္မတထရမ့်ကပြောပါတယ်။တရုတ်ဟာအမေရိကန်ပြည်ထောင်စုစီကနေတနစ်ကိုဒေါ်လာဘီလျံရာပေါင်းများစွာရနေကြောင်းဒါကိုတရုတ်သမ္မတရှီကျင်ပင်ကိုသူရှင်းပြခဲ့ကြောင်းနဲ့ဒါကိုနောက်ထပ်ဆက်ပြီးတော့လှုပ်ဆောင်နိုင်တော့မှာမဟုတ်ကြောင်းနဲ့သမ္မတကပြောပါတယ်။အခုကျင်းပတဲ့ဆွေးနွေးပွဲအမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံစီးပွားရေးဆက်ဆံရေးချိန်ညွှန်းပြန်ပြီးညှိဖို့အတွက်ရည်ရွယ်တယ်လို့သမ္မတအင်ဂျူကပြောပါတယ်။